ออสเตรเลียနိုင်ငံမှာ IS Islamic စစ်ဆေးကြွတွေအတွက်ရမုံငွေရှာပေးမှုနဲ့ဖမ်းဆီးခံခဲ့ရသူ2ဦးအနက်2ဦးဟာ16နှစ်အရွယ်ออสเตรเลียကျောင်းသူဖြစ်ပါတယ်။အဲ့ဒီကျောင်းသူတွေနဲ့အတူအသက်20အရွယ်အမျိုးသား2ဦးတို့ကိုဆစ်နေမြို့ဆင်ရပုံးအရာမှာရှိတဲ့ Guildford အရာမှာအင်္ဂါနေ့ကဖမ်းဆီးလိုက်ကြောင်း New South Wales ပြည်နယ်လက်ထောက်ရဲမင်းကြီး Catherine Bang ကပြောပါတယ်။သူတို့2ဦးကိုအကြမ်းဖက်မှုလုပ်ငန်းတွေကိုငွေကြေးထောက်ပံ့မှုနဲ့အင်္ဂါနေ့နောက်ပိုင်းမှာတရားဝင်ဆွဲချက်တင်လို့မယ်လို့မျှော်လင့်ရပြီးပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့အများဆုံးထောင်ဒဏ်25နှစ်ကြာခံရနိုင်ပါတယ်။အဲ့ဒီရမုံငွေရှာမှုဟာပြည်တွင်းမှာပြုလုပ်မဲ့အကြမ်းဖက်မှုအစီအစဉ်တွေနဲ့ဆွတ်နွတ်မှုမရှိဘူးလို့ပြည်ထောင်စုလက်ထောက်ရဲမင်းကြီး Michael Phelan ကပြောပါတယ်။ออสเตรเลียနိုင်ငံမှာအကြမ်းဖက်မှုဒုရီမဟုအကြမ်းဖက်မှုနဲ့တက်ဆိုင်တဲ့လှုပ်ရှားမှုတွေအတွက်2014ခုနှစ်ကစလို့အစစ်မြင့်အရေးပေါ်သတိပေးချက်ထုတ်ပြန်ထားတာပါအနာဘိုင်းကလည်းနိုင်ငံတော်အကြမ်းဖက်မှုစန့်ကျင်ရေးဝင်ရောက်ဖမ်းဆီးနှိမ်နှင်းမှုတွေပြုလုပ်ခဲ့တာမှာတိုင်းပြည်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်နေသူလို့တန်တရားရှိခံရသူနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေနဲ့ပါဝင်ပတ်သက်မှုရှိသူအနည်းဆုံး14ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်